ကခိုင်ပြည်နယ်မုံတော်မြို့နယ်တွင်ကလှဖို့ခေါင်ဝင်ကြဒုက္ခသည်စခန်းမှာကိုဗစ် -19 ရောဂါပိုးကူးစက်ခံထားသူတို့တွေ့ရှိတာကြောင့်ဒေသခံတွေစိုးရိမ်နေကြတဲ့အခြေအနေကိုပြောရှင်ပါတယ်ကျွန်တော်တက်နိုင်ပါကခိုင်ပြည်နယ်မုံတော်မြို့နယ်တွင်ကဘင်္ဂလားဒေ့ရှ်ကပြန်ဝင်လာတဲ့ဒုက္ခသည်တွေကိုလက်ခံဖို့ယာယီဆောက်လုပ်ထားတဲ့လှဖို့ခေါင်ဝင်ကြဒုက္ခသည်စခန်းမှာရောဂါပိုးကူးစက်ခံထားသူတို့ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကအဲ့ဒီမွတ်စလင်ဒုက္ခသည်9ဦးကမေလ30ရက်နေ့ကတရမွေနေစဖျက်ကျော်လာတာကိုတပ်ဆိုင်ရာကဖမ်းဆီးပြီးလှဖို့ခေါင်ဒုက္ခသည်စခန်းကိုပို့ဆောင်ထားတာဖြစ်ပါတယ်အဲ့ဒီထိရတူမှာကိုဗစ် -19 ရောဂါပိုးတွေ့ရှိရတာလည်းဖြစ်ပါတယ်လက်ရှိချိန်မှာဘင်္ဂလားဒေ့ရှ်ဘက်မှာကိုဗစ် -19 ရောဂါကူးစက်ခံထားသူတွေများပြားရှိနေတာကြောင့်ပြန်ဝင်လာတဲ့သူတွေကိုတပ်ဆိုင်ရာအာဏာပိုင်တွေအနေနဲ့တည်တည်ချာချာလှုပ်ဆောင်သင့်တယ်လို့လက်ရှိချိန်မှာပြန်ဝင်လာသူတွေမှာရောဂါပိုးပါလာတာကြောင့်စိုးရိမ်ရတယ်လို့မောင်တော်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်ဦးကပြောပါတယ
်အဲ့လိုပုံစံမျိုးဝင်လာတာ9ယောက်ဆိုနေတာမဟုတ်ဘူး9ယောက်ဝင်လာတဲ့အချိန်မှာတယောက်ကတွေ့တယ်ဆိုတော့နောက်4ယောက်ကနောက်မတွေ့ပြည်နေပါမလားမဖြစ်နေပါမလားတော့9ယောက်ဒီဝင်လာတဲ့ဥစ္စာတော်တော်လေးဆိုရင်ရတယ်ဘုမောင်တော်ရှင်နေဆိုပြီးတော်တော်လေးဆိုရင်ရတဲ့ရှင်နေဖြစ်နေတယ်။ဟာတော်တော်လေးဆိုရင်ကတော့ဒီဘင်္ဂလားဒေ့ရှ်မှာဆိုလို့ရှိရင်သူတို့ကအဲ့ဘက်တကောက်ကို open ဖြစ်နေတာနော်။သူတို့မှာလူတွေထူထက်တယ်လူတွေထူထက်တော့သူတို့ကအဲ့တကောက်ကိုရော့ရည်ရော့ရည်နဲ့အများကြီးဖြစ်နေသလိုဒီအဲ့ဘင်္ဂလားဒေ့ရှ်ဘက်ကတကောက်ကိုဖွင့်တာလို့ဆိုဒီဘက်ကဟိုသိဝင်လာကိုဝင်လာရတာပေါ့ဗျာ။သူတို့ကတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကတော့ကျွန်တော်ထင်နေပြဘယ်လိုပြည်ပြင်ငတိမိုင်းပြည့်ဆိုတဲ့သဘောသူကသူတို့ကလူရောဟိုးပဲလို့ရတယ်အဲဒီဖက်ဟာလူတွေကနော်အဲ့လောက်ဒီတင်စားပြင်းနဲ့လက်ခံတော်ကသူတို့ကိုယ်တိုင်ကဘလို့ဥနောက်နဲ့ဒီမောင်တော်မျိုးကိုအုပ်ချုပ်နေရတယ်ဆိုတာတော့မသိဘူးကြာ
အစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြန်ဝင်လာသူတွေကိုတတ်နိုင်တယ်လို့တည်တည်ရှာရှာစီစီဆောင်ရွက်နေတယ်လို့မောင်တော်ခင်အုပ်ချုပ်မှုဦးစိုးအောင်ကပြောပါတယ
်အဆောင်နဲ့တော့လုတ်ထားတာပေါ့ဧရိယာကြီးကအခြေကြီးပဲလေမဆုံးတော့တော့ဒီတိုင်းဆိုရင်တော့ဗျာကျိုးတော့အုပ်ချုပ်တဲ့လူကပုံအောင်ဆုံးနေသေးတယ်ဒီမှာတနေ့တမနာလုံးအလုပ်တော်မနာနော်ကျွန်တော်ကဒါတော့တော့တားဆီးနေတာပဲဒီအဲဒီရေးပါလို့တော့မရအောင်လေဥကကိုဗစ် -19 ရဲ့ညွှန်ကြားချက်ရောဟိုဘက်နိုင်ငံနဲ့ဝင်လာတဲ့သူကတခါတည်းမှာလာပုံပေါက်မှာ quarantine လုပ်တာ quarantine လုပ်ပြီးတော့မှသူ့အာခေါင်တို့ကနှာခေါင်တို့ကနမူနာယူပြီးပို့လိုက်လို့အခုအဲ့ဒါယောဂရှင်မှန်းသိတာ
လေလက်ရှိလှဖို့ကောင်ဒေါက်တာဒီစကန်ကိုပြန်ဝင်လာတဲ့9ယောက်ထိကယောဂပိုးကူးစက်ခံထားသူကိုမောင်တော်ပြည်သူစေယုံကြီးမှထားရှိပြီးကျန်4ယောက်ကိုတော့လှဖို့ကောင်စကန်မှာပဲ quarantine ထားရှိပြီးစောင့်ကြည့်နေတယ်လို့ဦးစိုးအောင်ကပြောပါတယ်ဟုတ
်တော့လေကျွန်မရေဝင်နေတာနာညတားကြရတာပဲကျွန်တော်မောင်တော်ပြည်သူဖေးရုံကြီးမှာဩစတြေးလျကွာနီတိကျလောက်သွားမှာပေါ့သူအကူတာသူအဲကုတာပြီးတော့ကုတာကိုဆက်နေပေါ့။တန်နေလေးယောက်ကမတည်သေးဘူးမပေါ်ဘူးမဝါသေးဘူး negative ဖြစ်တဲ့အတွက် quarantine နေရာမှာပဲတက်မှန်ညတားကြရတာ quarantine နေရာမှာပဲထားမယ်ထားပြီးတော့ထပ်ဆင်မယ်ထပ်ဆင်ပြီးတော့မတွေ့ရင်တော့ဒီ quarantine 21ရက်ပဲဆက်လောက်သွားမယ်တွေ့ရင်တော့တွေ့တဲ့လူပဲသူကတက်မှန်ရေးဆောင်ပြတည်ရှိတာယောဂရှိတဲ့လူပဲတည်ရှိလို့ရတာဆောင်ပြတည်ရှိတာယောဂမရှိတဲ့လူဟိုကွန်ဟိုလောလောဆောက်ကြကြည့်ရှုကြမှာဟိုကမလို့လားစိတ်ကူးလို့မလို့လားเนา
ะလက်ရှိမှာမောင်တော်နဲ့ထိစပ်နေတဲ့ဘင်္ဂလားဒေ့ရှ်ဘက်မှာလေကိုဗစ် -19 ရောဂါပိုးကူးစက်ခံထားသူတွေအများပြားရှိနေတယ်လို့မောင်တော်မှာလေခုလက်ရှိကူးစက်ခံထားသူတွေရှိတာကြောင့်စိုးရိမ်ရတယ်လို့မောင်တော်ဒေတာခံမှာမောကပြောပါတယ
်စိုးရိမ်မှုတော့ရှိပါတယ်ဒါပေမဲ့စိုးရိမ်မှုတော့အဖက်တက်တော့ကျွန်တော်နိုင်ငံတကာမှာပြီးသွားတဲ့အခြေအကျစားပြီးတော့ကျွန်တော်မဆူရတဲ့ရှိတဲ့သူကြီးရှိတာနဲ့အညာကျွန်တော်ကတော့ဒီမှာရှိတဲ့ကျွန်တော်တို့အရင်းတွေကနေပြီးတော့အရှင်မတကြီးကသူတော်ရတဲ့တက်ပြင်းနေရရှိတာလေ
ဘင်္ဂလားဒေ့ရှ်ဖက်ရှန်မှာရှိတဲ့ရ ेंजर ဒေါက်ခဒစ်ကန်မှာလေကိုဗစ် -19 ရောဂါပိုးကူးစက်ခံရသူ30ဝန်းကျင်ရှိတာကြောင့်အဲ့ဒီစကန်အတွင်းမှာလေကိုရိုနာဗိုင်းရဲ့ကူးစက်ပြန့်နှံ့မှုဆိုးရိမ်မှုတွေရှိနေပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးသွားကြတဲ့ရ ेंजर ဒေါက်ခတွေကိုပြန်လည်လက်ခံရေးအတွက်နိုင်ငံတကာဖိအားပေးခဲ့တာကြောင့်မြန်မာအစိုးရဘက်ကလေရ ेंजर အသုံးလုံးကိုလက်မခံပေးမဲ့လို့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူထားတဲ့အတိုင်းတရင်ကျူဆူလက်ခံရေးတွေကိုမြန်မြန်ဆန်ဆန်လှုပ်ဆောင်တော့ဖို့ပြင်ဆင်ခဲ့ပါတယ်။ဒါပေမဲ့နိုင်ငံသဘောတူညီချက်အတိုင်းစီစဉ်တွေစဖို့အဆင်မပြေသေးတာကြောင့်တဦးစားနှစ်ဦးစားကိုစီစဉ်ချက်ကိုပြန်ဝင်လာကြတဲ့ဒုက္ခသည်တွေရှိနေတာပါလက်တလောအဖြစ်တော့ဒုက္ခသည်တွေစီစဉ်လက်ခံရေးနိုင်ငံစီစဉ်ကိုယာယီဆန့်ကန့်ထားသလိုဒုက္ခသည်တွေကိုစီစဉ်ချက်ကိုပြန်လာနိုင်တဲ့စီစဉ်ကိုလည်းကိုပဲရေးပေါ်အခြေအနေကြောင့်မြန်မာဘက်ကရပ်ဆိုင်ထားပါတယ်ကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားတာပါ